နံပါတ်၄တရားကကြတော့ကာယကံထာတဲ့စလုံးပေါင်းလေးသတိထားရမယ်ဟုတ်ပြီနော်ကံထကံထဆိုတာအထုံးအဖွဲတဲ့အထုံးခွင့်အဲ့ဒီမှာမှကာယဆိုတာအပေါင်းကာယဆိုတာကိုယ်ကြီးမဟုတ်ဘူးအပေါင်းစုတွေနော်အပေါင်းနေနဲ့ထုံးဖွဲ့ထားတာပေါင်းပြီးတော့ထုံးဖွဲ့ထားတာကိုကာယကံထာတဲ့အထုံးဖွဲ့ဆိုတဲ့အတွက်ကြောင့်ထုံးဖွဲ့ပါပြီဆိုတဲ့ကကျိုးနဲ့ချောင်းရှိပြီဆိုပါစို့ကျိုးနဲ့ချောင်းကိုဟာလာနှစ်ခုကိုခြီးပြီးတော့ထုံးလိုက်ပြီဆိုဒီကျိုးကတစ်ဆက်တည်းဖြစ်မသွားဘူးလားဖြစ်မသွားဘူးလားတစ်ချောင်းနဲ့ဖြစ်မသွားဘူးလားအဲ့ဒီလိုရှင်ဆက်ထားတဲ့အဆင့်ဆိုလို့ရှိရင်ကော်နဲ့ကတ်ထားအောင်တော့ဘာလုပ်လို့ရလဲခွာလိုက်ရင်ရသေးတယ်ဒီလိုမဟုတ်ဖဲနဲ့ဟိုဒစားနဲ့ဒီဒစားကိုကော်နဲ့ကတ်တာမျိုးမဟုတ်ဖဲနဲ့တဘိုးနဲ့ရှင်ဆက်တာမျိုးမဟုတ်ဘဲနဲ့ဟာလာတန်ခွင်းချင်းချိတ်တယ်လို့တန်ခွင်းချင်းချိတ်လိုက်တယ်လို့ကျိုးနဲ့ချောင်းကိုထုံးလိုက်တယ်လို့ဆိုရင်ပိုခိုင်လားမခိုင်ဘူးလားခိုင်တယ်လို့ကာယကံထာပိုအားကောင်းလာတယ်เนาะဒါကြောင့်ကာယဆိုအပေါင်းနေနဲ့ထုံးဖွဲ့ပြစ်လိုက်တာတဲ့ဒါကြောင့်အထုံးဖွဲ့နေနဲ့ကျိုးနဲ့ချောင်းကိုတစ်ချောင်းနဲ့ဖြစ်အောင်ထုံးတာမျိုးဂွင်းနဲ့ဂွင်းကိုတဂွင်းနဲ့ဖြစ်အောင်ချိတ်လိုက်တာမျိုးအဲ့ဒါကိုကာယကံထာအဲ့ဒီကာယကံထမှာကာယကံထတရားကလည်းဘယ်နှပါးပဲလဲဆိုရင်၄ပါးပါပဲတဲ့အဲ့ဒီ၄ပါးမှာကာယကံထတရား၄ပါးကိုကြည့်နံပါတ်၁ကအဘိဇာနံပါတ်၂ကဗျာပါဒနံပါတ်၃ကစလုံးမောင်းတိုင်းကိုယ့်လက်ကရေးရမယ်သီလဗဒပရာမာတာဟုတ်ပြီနော်သီလဗဒပရာမာတာနံပါတ်၄သီလဗတ္တပရမတ္တကာယကံထနောက်ပြီးတော့ဣဒံဟုတ်ပြီဣဒံစလုံးပေါင်းလေးအတိုင်းလာမယ်ဣဒံသစ္စာဘိနိဝေတဣဒံသစ္စာဘိနိဝေတဒါလေးနဲ့တွေ့မှာဟုတ်ပြီနော်အဲ့တော့ကျမတို့ကကြည့်အောင်အဘိဇာအဘိဇာဆိုတဲ့စကားလုံးကြားဘူးမှာအဘိဇာဆိုတာဘုံပိုင်းတော့ကလည်းတွေ့ခဲ့တယ်ဗျာပါဒဆိုတဲ့စကားလုံးလည်းဘုံပိုင်းမှာတွေ့ခဲ့တယ်ဟုတ်လားအဘိဇာဆိုတာသူပိုင်ပစ္စည်းကိုမတရားလိုချင်တာသူပိုင်ဥစ္စာညှို့မှုသူများပစ္စည်းကိုပစ္စည်းဖြစ်ချင်တာဟုတ်လားသူများသားများကိုသားများဖြစ်ချင်တယ်သူများအိမ်ယာကိုအိမ်ယာဖြစ်ချင်တယ်အဲ့ဒါဘာလဲအဘိဇာပြာပါရဆိုတာအတိတောင့်တာဒါကြောင့်အဘိဇာဆိုတဲ့တရားဒီဘုံမိုင်းတော့ကလည်းကောက်ခဲ့တယ်အဘိဇာဆိုတာတရေကိုကြည့်တော့လောဘမူလရှိသောရှင်ဘက်စိတ်ပြာပါဒဆိုရင်ဒေါသမူလရှိသောရှင်ဘက်စိတ်ဒီအဘိဇာတို့ပြာပါဒတို့ဒီဘယ်ဒုစရိုက်တဲ့ပါလဲမနောဒုစရိုက်ဟဲ့လားမနောကာယဒွါရမှာရောဝစီဒွါရမှာရောမနောဒွါရမှာရောဒွါရ၃ပါးလုံးမှာမဖြစ်ဘူးလားဖြစ်တော်လေဘယ်မှာအဖြစ်များမနောဒွါရမှာအဖြစ်များတဲ့အတွဲကြောင့်မနောဒုစရိုက်မနောခံမိတယ်လို့ကောက်ခဲ့ပြီးဒါဆိုရင်သူပိုင်ဥစ္စာကိုမတရားလိုချင်လိုက်တဲ့လှလိုက်တဲ့ပစ္စည်းလေးဆိုလိုချင်ရုံတက်တက်ကဒါလောက်မဟုတ်ငါမှလည်းရှိကျင်လိုက်တာဒါလို့ဆိုရင်အဘိဓါမဟုတ်ဘူးသူများပစ္စည်းမှန်တိပါရဲ့နဲ့ကိုယ့်ပစ္စည်းဖြစ်ချင်တာသူများကာယီမှန်တိပါရဲ့နဲ့ကိုယ့်ကာယီဖြစ်ချင်တာနော်သူများပဆံမှန်တိပါရဲ့နဲ့ကိုယ့်ပစ္စည်းကိုယ့်ပဆံဖြစ်ချင်တာသူများဆွဲကြိုမှန်တိပါရဲ့နဲ့ကိုယ့်ဆွဲကြိုပြန်ဒါမျိုးသူပိုင်ဥစ္စာကိုမတရားလိုချင်တဲ့ဒီလောဘဖြစ်လာပြီဆိုရင်နဲ့အဲ့ဒီလောဘဒီထုံးဖွဲ့လိုက်ပြီဟလာဒီပစ္စည်းနဲ့ရောဒီပစ္စည်းကိုလိုချင်နေတဲ့သူနဲ့ရောဘာဖြစ်လဲဖုံးဖွဲ့ချလိုက်တယ်ဒီအာယုံကိုမခွာရင်တော့မတရားရအောင်ပဲသူယူတော့ဒေါသတခုခုတွေကိုယ်စိတ်နဲ့မကျေနပ်လို့ရှိရင်ဒေါသဖြစ်လိုက်တယ်ဆိုတာပြီးသွားပြီခွာလိုက်ပြီဒါပေမဲ့ဗျာပါဒအစဉ်ဖြစ်လာပြီဆိုဒီပုဂ္ဂိုလ်ပြက်ကိုပြက်စီးခြင်းလားပြက်စီးစေခြင်းလားဒီပုဂ္ဂိုလ်ဟဲ့လားဂုံတရင်လဲကြဆင်းခြင်းနဲ့ဒီပုဂ္ဂိုလ်ပြက်စီးစေဖြစ်နိုင်ဒီပုဂ္ဂိုလ်သေးတာကိုလိုချင်တယ်မတည်မချင်းမကျေနပ်နိုင်ဘူးမပြည့်စည်မချင်းမကျေနပ်နိုင်ဘူးဆိုရင်အဲ့ဒီရဲ့သူ့ရဲ့တန်တန်မှာဖြစ်လာတဲ့ဒီဒေါသသည်ဒီအာယုံနဲ့သူ့ကိုထုံးဖွဲ့ချလိုက်ပြီခုနကသူများပြည့်စည်မတရားလိုချင်တဲ့သူကလည်းဘဲသွားသွားဘဲနေရမှာနေနေဒီဟာကိုရအောင်ပဲသူစ조사နေပြီဗျာပါဒဒေါသလည်းဒီတိုင်းပဲဒါကြောင့်အဘိဇာဆိုတဲ့တရားသည်ထုံးဖွဲ့လိုက်ခံရရင်လောဘထုံးဖွဲ့ခံရရင်ဒါကိုအဘိဇာကာယကံထအသေးတောင့်တခြင်းနဲ့ဒေါသဒီဂရီတက်လာပြီဆိုရင်ဗျာပါဒကာယကံထဒေါသဟုတ်ပြီနော်နောက်တစ်ချက်ကြည့်ရသီလဗဒ ปรามาตากายกันธาตีละဆိုရင်ကောင်းတာတီละလို့ကျွန်တော်တို့အထင်နေတယ်တကယ်တော့တီละဆိုတာเนาะတီละရဲ့အဓိပ္ပာယ်အကျင့်ပဲအဲ့တော့ကောင်းတဲ့ကျမတို့ကတိထားတဲ့တိလကပုံညာကရိယာဝတ္ထု10ပါးထဲမှာပါတဲ့တိလဒီတိလကကောင်းလားမကောင်းလားကောင်းတယ်အခုကအကျင့်ဘလို့အကျင့်လဲနွားအကျင့်ခွေးအကျင့်နေကျင့်ကြတယ်သူတို့ကအတွေးခေါ်တွေးကြတာပေါ့နော်တွေးကြတဲ့အခါမှာတတဝါရဲ့အိမ်နေမှာရှိကြတဲ့နွားကိုမြင်ပြီးသူတို့ကစဉ်းစားတယ်ခွေးဆိုတဲ့တတဝါကိုမြင်ပြီးတော့စဉ်းစားကြတယ်တရိစ္ဆာန်တွေတော့ရှိကြတဲ့နေရာမှာဒီနွားတို့ခွေးတို့ရဲ့တဘာဝကိုကြည့်သခင်ခိုင်းတာအကုန်လုပ်ရတယ်တခင်ကျွေးတာပဲစားရတယ်ဟုတ်တယ်လားဒါဆိုရင်ဒီပုံကိုယ်တွေနဲ့ကျွေးရှိလို့ကျွေးပြန်ဆက်နေရတာဒါကြောင့်နွားဘဝနဲ့ကျွေးဆက်ရတဲ့အတွက်ကြောင့်ထွန်ရက်ရတယ်ဟလာစိုက်ပျိုးတဲ့နေရာမှာလည်းပါတယ်ထွန်ရက်တဲ့နေရာမှာလည်းပါတယ်နောက်ဆုံးဟလာပစ္စည်းတွေတည်ဆောင်တဲ့နေရာမှာလည်းပါတယ်ပြီးလို့ရှိရင်ခိုင်းတာစေတာပြီးစားရတော့လေကောက်ရိုးနဲ့မြက်ဖယ်ဒါပဲစားတယ်ခွေးလည်းဒီတိုင်းပဲတခင်ခိုင်းတာစေတာအိမ်ဆောင်ရတယ်နောက်ပြီးလို့ရှိရင်သူနေရတယ်ဒါကြောင့်ဒါဒီကျွေးရှိလို့ပဲနေမှာပဲဒါဆိုရင်ငါတို့မှလည်းဒီပုဂ္ဂိုလ်ဒီတတဝါတွေနဲ့တယောက်မဟုတ်တယောက်မှငါတို့တွေလည်းကျွေးရှိခဲ့မှာပဲကျွေးရှိခဲ့ရင်ငါလည်းနောင်ဘဝကြရင်နွားဖြစ်ပြီးတော့ဆက်ရလိမ့်မယ်ခွေးဖြစ်ပြီးတော့ဆက်ရလိမ့်မယ်အဲ့တော့ငါတို့တော့ဒီလိုကျွေးတွေပါခဲ့ရင်နောင်ဘဝကြမှာနွားဖြစ်ပြီးတော့ခွေးဖြစ်ပြီးတော့မဆက်ချင်တော့ဘူးအဲ့ဒီကျွေးကိုဒီဘဝမှာပဲခြေပစ်မယ်နောင်ဘဝမှာကျွေးကုံတော့လူပဲပြန်ဖြစ်မှာပေါ့ကောင်းတဲ့ဘဝဒါကြောင့် तू อ่ะဒီဘဝမှာပဲဒီကျွေးတွေကိုခြေမယ်ဆိုတဲ့အနေနဲ့လူစင်စစ်ကနေပြီးတော့နွားကျွေးတွေကြည့်အောင်ဆိုပြီးနွားလိုကြည့်နေနွားလိုနေတယ်နွားတွေဘယ်လိုနေလဲလေးဘက်ကုံပြီးတော့သွားတယ်လို့သူတို့လည်းလေးဘက်ကုံနေနော်နွားတွေမှာအမီးရှိတယ်သူ့မှာအမီးမရှိတော့ကျိုးကြီးချီပြီးတော့တန်းလန်းချတာနွားတွေအဝဲဝဲလားသူတို့လည်းအဝတ်မဝဲဘူးနွားဂျိုရှိတယ်သူ့မှာဂျိုရှိလားမရှိတော့ဂျိုအတုတက်တယ်လေးဘက်ကုန်းပြီးတော့သွားတယ်နွားတွေစားတယ်လို့ပဲဟာလေးဘက်ကုန်းပြီးစားတယ်ပြီးလို့ရှိရင်နွားတွေကစားပြီးပြန်ထုတ်ပြီးစမြုပ်ပြန်တယ်လို့သူတို့လည်းစမြုပ်ပြန်တယ်ဒီလိုနေတယ်ခွေးကိုကြိုက်တဲ့သူကြတော့လေခွေးဆိုတာလေဒီလိုကျွေးဆက်ကြအောင်နောင်ဘဝကြမှာခွေးဖြစ်ပြီးတော့အဲ့ဒီအိမ်မှာကျွေးသွားမဆက်တော့ဒီဘဝမှာပဲခွေးကျွေးတွေပါရင်ကုန်းအောင်ဆိုခွေးလိုနေတယ်ခွေးတွေလည်းအဝတ်မဝဲဘူးခွေးလိုလေးပဲသွားတယ်ခွေးလိုဟောင်းတယ်ခွေးလိုစားတယ်ခွေးတွေကအိတ်တော့မယ်ဆိုရင်သုံးဘက်ပတ်ပြီးတော့အိတ်တယ်လို့သူတို့လည်းသုံးဘက်ပတ်ပြီးတော့အိတ်ကြတယ်အဲ့ဒီလိုနွားချင်းခွေးချင်းနေလူစင်စစ်ကနေပြီးနေလိုက်လို့ရှိရင်နွားဘဝခွေးဘဝမရောက်တော့ဘဲနဲ့နောင်ဘဝမှာသူဂရီဘဝရောက်မယ်လို့ယူဆတယ်အယူအဆကိုတီလပဒပရာမာတာလို့ထောတယ်အဲ့ဒီအယူအဆယူလိုက်တဲ့အတွက်ကြောင့်အဲ့ဒီအယူအဆပိုင်ရှင်ကိုဟဲ့ဒီအယူအဆဒီနွားဘဝနဲ့ထုံဖွဲ့လိုက်ပြီခွေးဘဝနဲ့ထုံဖွဲ့လိုက်တယ်အဲ့တော့မြတ်စွာဘုရားရှင်လက်ထက်မှာလည်းဒီအချင်းချင်းတဲ့လူတွေရှိတာပဲဒါပေမဲ့သာသနာပအယူဆတွေပေါ့အဲ့တော့သာသနာပအယူဆရှိတဲ့နွားအချင်းချင်းတဲ့သူနဲ့ခွေးအချင်းချင်းတဲ့သူလူနှစ်ယောက်လမ်းမှာစုံညတယ်စုံညတော့လေသူတို့ကခေါင်းဆောင်နေနော်သူတို့အယူအဆတွေအတိုင်းပြောတဲ့အခါမှာသူတို့အယူအဆကိုကျင့်တဲ့သူတွေကလည်းသူတို့စီမှာတပြည့်ခံကြတယ်တပြည့်ခံကြတော့နွားဆရာကြီးရဲ့နောက်မှာနွားလောင်းနေရာတွေအများကြီးပေါ့နော်ခွေးဆရာကြီးရဲ့နောက်မှာလည်းခွေးအကျင့်တူတဲ့သူတွေအများကြီးအဲ့ဒီတော့သူတို့အချင်းချင်းမှာလည်းအယူအဆတူမျှတဲ့သူချင်းချင်းလည်းအိမ်အောင်ပြုကြတာတွေလည်းရှိကြတာပေါ့အများကြီးပဲအဖွဲ့ကြီးနဲ့အဲ့တော့ဒီနေ့မှာနွားဆရာကြီးနဲ့ခွေးဆရာကြီးနဲ့လမ်းမှာစုံတော့နွားဆရာကြီးကလည်းနွားတို့ပုံစံနဲ့နှုတ်ဆက်တယ်ပေါ့ခွေးဆရာကြီးကလည်းခွေးလိုဝူဝူဟောင်းပြီးတော့နှုတ်ဆက်မှာပေါ့အမီးတွေပါတယ်ရမ်းမှာပေါ့စသည်ဖြင့်ပေါ့နော်အဲ့တော့စုံညပြီးတဲ့အခါမှာသူတို့အချင်းချင်းပြောကြတယ်ငါတို့နွားအကျင်ကကောင်းတယ်နွားအကျင်ကြည့်ရင်နောင်ဘဝမှာဟာလာဒီနွားတဲ့တိရိစ္ဆာန်လည်းမဖြစ်တော့သူတို့ဒီတန်တရားလွန်မြောက်ဆင်ကျင်မယ်ခွေးအကျင်ချင်းတဲ့သူကလည်းသူ့အယူဆပြောကြတယ်ညင်းကြခုံကြတယ်သူ့အယူဆကကောင်းတယ်ငါအယူဆကကောင်းတယ်ညင်းကြခုံကြတော့ဒီနားမှာပညာရှိလို့ကြောကြတယ်ယဟန်ကြီးဂေါရမတော်ရှိတယ်သွားမေးမယ်ဆိုမြတ်စွာဘုရားထံကိုရောက်ဒါမြတ်စွာဘုရားထံမှာမေးတဲ့အခါမှာမြတ်စွာဘုရားအသင်တို့မမေးကြနဲ့မမေးကြနဲ့သုံးချိန်သုံးခါတားတယ်တားတဲ့အခါမှာသူတို့ကထက်ထက်မေးတဲ့အခါမှာဘယ်အကျင့်ကမှတန်တရာကလူမြောက်စင်ကြယ်ခြင်းမရှိဘူးနွားအကျင့်ကျင့်တို့သူဒီနွားမှုအကျင့်နွားတို့ရဲ့အလေးအထားထုံတဲ့အတွက်ကြောင့်သေရင်နွားဖြစ်လိမ့်မယ်ခွေးအကျင့်ကျင့်တဲ့သူကလည်းသေရင်သူတို့ယူဆတယ်လို့နွားအကျင့်ကျင့်လိုက်ရင်နွားမဖြစ်တော့ဘဲနဲ့လွတ်မယ်ခွေးကြည့်ကြည့်ခွေးမဖြစ်တော့ဘဲနဲ့လွတ်မယ်လို့ယူဆတာမှားတယ်လို့ပြောတယ်เนาะဟုတ်ပြီเนาะအဲ့ဒီလိုမျိုးမှားရင်းနဲ့အယူအဆယူလိုက်တဲ့အခါမှာဒီနွားချင်းခွေးချင်းတို့ဒီတန်တရာကလူမြောက်စင်ကြယ်လို့ယူဆမှုဒီထုံးဖွဲ့ထားရင်ဒါကိုသီလပဒပရာမာတာကာယခန္ဓာဟုတ်ပြီเนาะကဲနောက်တစ်ခုဣဒံသစ္စာဘိနိဝေတာကာယခန္ဓာဣဒံဆိုတာဣ သစ္စာစာအမှန်တရားနော်ဣရန်သစ္စာဗိနိဝေတဒီတရားတို့ဒီမှန်တယ်လို့ယူဆတာဒီမှားရွေးတဲ့အယူအဆတစ်ခုကိုယူလိုက်တယ်ဒီအယူအဆတာအမှန်ကြံတဲ့အယူအဆဒီအမှားလို့အကုန်လုံးကိုပြစ်ထုတ်လိုက်ရင်ဒီအယူအဆကိုမှားပါတယ်လို့ပြောတာကိုမစွန့်လွန်နိုင်မဲနဲ့အမှန်လို့ယူရင်ဒါဒီဣဒံသစ္စာဗိနိဝေတကာယခန္ဓာပိုဆိုးတဲ့အယူအဆတစ်ခုဖြစ်သွားပြီဟုတ်ပြီနော်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့ဒီကံကံဤအကျိုးကိုယုံကြည်တယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတဲ့အကျိုးဖြစ်မယ်ယုတ်တရားနံတရားတို့မှာမမြဲဘူးဆင်းရဲတယ်အဆိုးမရဘူးဆိုတဲ့အနေဆာဒုက္ခအနတ္တအဲ့ဒီအယူဆသည်မှားလားမှန်လားမှန်တဲ့အယူဆကိုယူပြီးဒီအယူဆသည်မှန်ပါတယ်မမှားပါဘူးလို့ယူရင်အဲ့ဒါဣဒံသစ္စာဘိနိဝေတလို့ခေါ်လို့မရဘူးဣဒံသစ္စာဘိနိဝေတဆိုအမှားကြီးတစ်ခုကိုယူယူပြီးတော့မှဒီအယူဆသည်မှန်နေသူကလွင်ကျန်တာအကုန်လုံးမားတယ်လို့ယူမှဘာခေါ်လဲဣဒံသစ္စာဘိနိဝေတကာယကံထဆိုပြီးကာယကံထတရားဘယ်နှပါးရှိလဲပြန်ကြည့်မယ်အဘိဇ္ဇာကာယကံထဗျာပါဒကာယကံထတိလဗဒပရာမာတကာယကံထဣဒံသစ္စာဘိနိဝေတကာယကံထရဲ့လို့ကာယကံထတရားလေးပါတရေကိုကောက်ကြရေနဲ့အဘိဇ္ဇာကာယကံတသည်လောဘတရေကိုဗျာပါဒကာယကံထသည်ဒေါသတရေကိုတိလဗဒ္ဓပရာမာတကာယကံထဣဒံသစ္စာဘိနိဝေတကာယကံထတို့သည်ဒိဋ္ဌိတရေကိုရေလို့တရေကိုဘယ်နဲ့ပါရလဲ3ပါးရတယ်တစ်ခါတော့ပူဇော်ကြည့်အောင်ကာယကံထတရား4ပါတရားကိုကောက်ပါမယ်ဘိဇာကာယကံထသည်